မင်္ဂလာပါခင်ဗျာအမေရိကန်ပြည်တော်စုမှရွေးကောက်ခံတပ်ဖွဲ့ဂျိုးဘိုင်ဒင်အစိုးရအဖြစ်ဖြစ်နေတက်လာတဲ့အခါရွန်ဂျာရေးဥဆောင်ဖြစ်ခြင်းမို့ဒုက္ခတွေရေလှူရှားသူတွေလူလာနေကြပါတယ်ရွန်ဂျာရေးပေါ်လူခွေရေးချိုးဖောက်မှုတွေကိုဟန်တားနိုင်အောင်အမေရိကန်အစိုးရအဖြစ်အနေနဲ့မူဝါဒအသစ်တွေကျင့်သုံးဖို့လည်းဒီတစ်ပတ်ထဲမှာပဲဝါရှင်တန်ခြေဆိုင် Refugees International ရွန်ဂျာရေးနိုင်ငံတကာအတိုင်းအတာနဲ့ဥဆောင်ဖြစ်ခြင်းမို့ရွေးကောက်ခံတပ်ဖွဲ့ဘိုင်ဒင်အတွက်အရေးကြီးတဲ့မူဝါဒရေးရာအကြံပြုချက်အဖြစ်အစိုးရကစားတဲ့အောင်ထုတ်ပြန်ပြီးတိုက်တွန်းခဲ့တာပါ။အစိုးရကစားကိုဥဆောင်ဖြည့်ဆည်းခဲ့တဲ့ဒန်နီယယ်ဆော်လဗန်ကို Skype ကနေဆက်သွယ်မြင်းမြန်တင်ဆက်ထားပါရယ်။ကျွန်တော်အောင်လွေဦးပါ။ Okay, ဒီညောင်းိုင်းကကျေးဇူးပါတယ်ခင်ဗျာ
။ Pleasure to be here.
ဟုတ်ကဲ့ပထမဆုံးအနေနဲ့ဒီ Refugees International ရဲ့အစီရင်ခံစာနဲ့ပတ်သက်လို့မေးချင်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကြုံနေရတဲ့အခြေအနေနဲ့ပတ်သက်လို့အစီရင်ခံစာမှာအလေးထားဖော်ပြတာတွေ့ရတယ်လို့တက်လာမဲ့ဂျိုးဘိုင်ဒင်အစိုးရအနေနဲ့ဒီကိစ္စကိုဥဆောင်ဖြစ်ရှင်းဖို့တိုက်တွန်းထားတာလည်းတွေ့ပါတယ်။ဆိုတော့ဒီကိစ္စကိုဖြစ်ရှင်းတဲ့နေရာမှာအမေရိကန်ရဲ့အခန့်ကဏ္ဍကဘလောက်ထိအရေးပါနေလို့အခုလိုတိုက်တွန်းရတာလဲခင်ဗျာ။
And we do believe that the United States has a leading role to play that You know, there's a series of things that, that the United States can do.
လူမျိုးတုံးတစ်ချက်မှုလူသားစုအပေါ်ကျူးလွန်တဲ့ယာဆွေးမှုအဖြစ်သတ်မှတ်ဖို့နဲ့နောက်ဆက်တွဲတန်တမာရေးအရာရေးတကြီးဆောင်ရွက်တာတွေအပါအဝင်တခြားအရေးယူဆောင်ရွက်တာတွေလုပ်သွားဖို့လည်းလိုပါတယ်။ဒီလိုလုပ်တဲ့နေရာမှာဘိုင်ဒန်ဆိုရအနေနဲ့အပြည့်တခုထွက်လာအောင်တခြားနိုင်ငံတွေနဲ့လက်တွဲလုပ်နိုင်ဖို့ရောမြန်မာတာဝန်ရှိသူတွေနဲ့ဆက်ဆံနိုင်ဖို့အတွက်ပါဦးဆောင်တာဝန်ယူမဲ့သူတယောက်ယောက်ကိုခန့်အပ်ဖို့လည်းလိုပါတယ်
။ Okay တကယ်တော့ဒီအမေရိကန်ပြည်သူအနေနဲ့မြန်မာနိုင်ငံအပေါ်မှာအရင်ကတည်းကလည်းဖိအားပေးရရှိပါတယ်။ဟိုအထူးသဖြင့်ထိတ်တန့်စစ်ရာရှိရေပေါ်ပြစ်မှတ်ထားတန်ခတ်တာမျိုးတွေရှိပါတယ်။ဆိုတော့ရွန်ဂျာရေးဖြစ်ရှင်းတဲ့နေရာမှာအထောက်အကူဖြစ်ဖို့ဆိုရင်အမေရိကန်အနေနဲ့နောက်ထပ်လုပ်နိုင်တဲ့နည်းလမ်းတွေဘာတွေများရှိအောင်မယ်လို့များယူဆထားပါလဲခင်ဗျာ။
Well, I think that the United States has done several things, including putting sanctions on Senior General Min Aung Hlaing.
ဘူဂျုံမူဂျီမီအောင်လိုင်းအပေါ်ရည်ယူတင်ခတ်တာအပါအဝင်အမေရိကန်ကတော်တော်များများလုပ်ခဲ့တာတွေရှိပါတယ်။လူသားချင်းစာနာမှုအပိုင်းတွေမှာလည်းလုပ်ပေးတာတွေရှိပါတယ်။ဒါတွေကအရေးကြီးတယ်လို့ရှေ့ဆက်လို့ဖို့လည်းလိုပါတယ်။ဒါပေမဲ့လည်းမဟာမိတ်တွေနဲ့လက်တွဲပြီးထိရောက်တဲ့ဖိအားတွေဖြစ်လာအောင်တစ်ကမ္ဘာလုံးအတိုင်းအတာနဲ့ကြိုးပမ်းတာမျိုးတော့မရှိသေးပါဘူး။ဒါကြောင့်လည်းတစ်ကမ္ဘာလုံးအတိုင်းအတာတိဖြစ်လာအောင်လုပ်စရာတွေအများကြီးရှိနေပါတယ်။ကျွန်တော်ပြောခဲ့တယ်လို့ပါပဲ။အမေရိကန်အစ်စ်မြင့်အရာရှိတယောက်ကိုတာဝန်ပေးခြင်းအားဖြင့်ဘယ်လောက်အထိအလေးနဲ့ထားတယ်ဆိုတာမျိုးကိုပြတ်သားနိုင်တယ်လို့လူမျိုးတုံးတက်ဖြတ်မှုအဖြစ်သတ်မှတ်ဖို့ဆုံးဖြတ်တာမျိုးလုပ်ရမှာပါကုလသမဂ္ဂလူမျိုးရေးကောင်စီမှဥဆောင်ဆွေးနွေးတာမျိုးဆိုရင်လည်းမလုပ်ဖြစ်တာနှစ်နှစ်ကျော်လောက်ရှိနေပါပြီ
ဟုတ်ကဲ့တကယ်တော့မြန်မာနိုင်ငံအပေါ်အမေရိကန်ရဲ့ပြစ်မှတ်ထားတံခတ်မှုတွေနဲ့ပတ်သက်လို့အရင်စစ်ဆေးရည်လက်ထက်ကလေးကလည်းယာဆိုနေရှိဦးပါတယ်ဟိုတချို့ကတော့အရင်ကမြန်မာနိုင်ငံအပေါ်ချမှတ်တဲ့ပိတ်ဆို့တံခတ်မှုတွေဟာထိရောက်မှုမရှိသလိုပြောင်းပြန်အကျိုးသက်ရောက်မှုတွေတော့ရှိရဲဆိုပြီးယူဆတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီအမြင်တွေပုံမှန်ရောဘယ်လိုပြောနိုင်မလဲခင်ဗျာ
Well I would say that there need not be the blanket sanctions and isolation that there has been in the past I think that the tool of sanctions and different diplomatic tools have evolved and there's a smart way of going about it
အတိတ်မှာတော့လို့တင်းကြုံပြီးတန်ခတ်တာမျိုးအထူးချက်ဖြစ်အောင်လုပ်တာမျိုးတော့လုပ်စရာမလိုဘူးလို့ပြောရပါလိမ့်မယ်ရေးယူတန်ခတ်တဲ့နီလန်းရောတန်တမာရေးနီလန်းတွေကိုရောသုံးခဲ့တာတွေရှိပါတယ်။ဒါတွေကိုအကျိုးရှိရှိအသုံးချလို့ရပါတယ်။ဒါကြောင့်လဲဖိအားနဲ့ထိပိဆက်ဆံမှုကိုပေါင်းစပ်ကျင့်သုံးဖို့လိုပါတယ်။ဘလူကွဲပြားတဲ့အမေရိကန်ရဲ့မဟာမိတ်တွေအနေနဲ့မြန်မာနိုင်ငံနဲ့မတူညီတဲ့ဆက်ဆံရေးတွေရှိကြတာကြောင့်ဒါတွေကအသုံးချနိုင်ပါတယ်။ဒါပေမဲ့လဲကျွန်တော်တို့အနေနဲ့အတိတ်မှာတုန်းကလို့လုံးဝအထူးချံဖြစ်အောင်ဝိုင်းပယ်တာမျိုးကိုပြောနေတာမဟုတ်ပါဘူး
။ဟုတ်ကဲ့ဒီနေရာမှာအမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာနိုင်ငံခြားရေးဟာမူဝါဒပတ်သက်လို့စိုးရိမ်မှုတချို့လည်းရှိပါသေးတယ်။အထူးသဖြင့်တရုတ်နိုင်ငံနဲ့ပတ်သက်ပါတယ်။ဟိုတရုတ်နိုင်ငံဆိုတာကုလသမဂ္ဂလူမျိုးရေးကောင်စီမှဗီဒီယိုအနာလည်းသုံးဝင်ရှိတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။ဆိုတော့အမေရိကန်ကမြန်မာအပေါ်ဖိအားပေးလာတဲ့အမြတရုတ်နိုင်ငံဘက်ကပို့ပြီးရိမ့်သွားမလားဆိုရဲစိုးရိမ်မှုတွေလည်းရှိပါသေးတယ်။ဒါကရောစိုးရိမ်တဲ့စိုးရိမ်ထိုက်တဲ့ကိစ္စဖြစ်နိုင်မှာခင်ဗျာ။
The US's relationship with China is very complicated and on general foreign policy issues and specifically on Myanmar. But I think that there's room
ဟုတ်ပါတယ်အမေရိကန်ရဲ့ရေပုံရနိုင်ငံခြားရေးမူဝါဒနဲ့အထူးသဖြင့်မြန်မာနိုင်ငံရေးမှာတရုတ်နိုင်ငံနဲ့ဆက်ဆံရေးကရှုပ်ထွေးနေနေပါတယ်ဒါပေမဲ့လည်းရုံးနိုင်ငံအပိုင်းတွေလည်းရှိတယ်လို့ထင်ပါတယ်ဘုံအကျိုးစီးပွားတချို့လည်းရှိနေပါတယ်ရုံးနိုင်ငံအနေနဲ့ကမ္ဘာလမ်းစီမံကိန်းလိုစီးပွားရေးအကျိုးစီးပွားတွေနဲ့တည်ငြိမ်မှုရှိဖို့မြန်မာနိုင်ငံမှာဖြစ်နေတဲ့လက်နက်ကိုင်တိုက်ပွဲတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်အကျိုးစီးပွားနဲ့ပတ်သက်နေတဲ့ကိစ္စမျိုးတွေရှိနေပါတယ်မြန်မာနာပိုင်တွေအနေနဲ့လည်းအတိတ်မှာတော့ကလို့ပဲဆက်ဆံရေးမှာဗန်းမြအောင်ထင်းထားဖို့လူလာတဲ့သဘောထားမျိုးရှိတယ်လို့လည်းကျွန်တော်ထင်ပါတယ်မြန်မာနိုင်ငံပေါ်တရုတ်နိုင်ငံရဲ့ဩဇာအစီအဝါကလည်းကြီးမားလွန်ပါတယ်ဒါတွေကအမေရိကန်အတွက်အပေါင်းလက္ခဏာဆောင်တဲ့အခန်းကဏ္ဍကနေပါဝင်နိုင်မဲ့လမ်းစာလို့ထင်ပါတယ်တချို့ဝေဖန်သူတွေပြောနေတယ်လို့အမေရိကန်ကဖိအားပေးလို့တရုတ်လက်ထက်ရောက်သွားစရာအကြောင်းမရှိနိုင်ပါဘူးဒီနေရာမှာအမေရိကန်နဲ့တရုတ်ဆက်ဆံရေးဟာဆုတ်ထွေးနေတယ်ဆိုတာကတော့တန်တရားဖြစ်စရာမရှိပါဘူးဒါပေမဲ့လေဘုံအကျိုးစီးပွားတချို့ရှိနေတာကလက်တွဲနိုင်မဲ့နည်းလမ်းတွေလည်းရှိပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးကိစ္စမှာဆိုရင်လည်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားနှိမ့်နိုင်နိုင်အောင်တရုတ်ကဂျာဝင်ဆောင်ရွက်နေတာလည်းရှိပါတယ်
။ဟုတ်ကဲ့။ဟိုဒုက္ခသည်တွေနေရာပြောင်းရေးဆိုတဲ့အပိုင်းကိုလည်းမေးချင်ပါတယ်။မြန်မာအာဏာပိုင်အနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးလုံးကိုတရားဝင်အသိမှတ်ပြုလက်ခံတာမျိုးတော့မရှိပါဘူး။ဒါပေမဲ့လည်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိတ်ဆောင်သွားတဲ့ဒုက္ခသည်တွေကိုပြန်လက်ခံဖို့ပြင်ဆင်ထားတဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ရောနောက်ဒီကုလသမဂ္ဂလို့ခင်ဗျားတကအဖွဲ့အစည်းတွေနဲ့ရောဆွေးနွေးနေရရှိတယ်ဆိုပြီးပြောထားရည်လည်းရှိပါရဲ့ဟိုဒါပေမဲ့အိမ်နဲ့ချီဒုက္ခတွေနေရပြန်ရတော့လက်တွေ့မှာဖြစ်မလာသေးဘူးပေါ့လေဆိုတော့ဒုက္ခတွေပြန်နိုင်ဖို့အတွက်အတိတ်ကဘလို့အချိန်ကလိုအပ်ချက်တွေရှိနေလို့အခုလိုမပြန်နိုင်သေးပဲဖြစ်နေရတယ်လို့များနားလည်ထားတယ်ခင်ဗျာ
Well I think fundamentally the conditions that are conducive for return for safe voluntary and sustainable dignified return according to international standards need to be created in Myanmar in Rakhine state
ဒီကအပြင်ကတော့ကုသဘောစံတာနဲ့ဒီရန်ရယ်ကင်းကင်းနိုင်ငံတကာစံတွေနဲ့အညီဂုဏ်လေးခါရှိရှိပြန်နိုင်တဲ့အခြေအနေမျိုးမြန်မာနိုင်ငံထဲမှာဖန်တီးပေးဖို့လိုတယ်လို့ထင်ပါတယ်ဒီကန်ကြီးထဲမှာကြံနေသေးတဲ့လူရင်းညာ6သိန်းလောက်ပါဆိုရင်လည်းဒေါ်လာလှူရှားမှုတွေဘာသာရေးယုံကြည်မှုတွေကိုအကြီးအကျယ်ကန့်သတ်ထုတ်ချေတာတွေနဲ့ရင်ဆိုင်နေရတာပါဒီကြဲရုပ်ောက်ပွဲမှာဆိုရင်လေဝင်းရှင်နိုင်ခွင့်ရဖို့နိနိတာတာမဲထက်ခွင့်တော့မရခဲ့ပါဘူးလူအခွင့်အရေးချိုးဖောက်မှုတွေဆက်ပြီးတော့ဖြစ်ပွားနေတယ်လို့ဒကိုင်းတက်တော်အေအေနဲ့တိုက်ပွဲတွေဖြစ်နေတာကလည်းရိုဟင်ဂျာတွေနေရာပြန်ဖို့အရေးအဟန့်အထားဖြစ်နေပါတယ်ဘင်္ဂလားဒေ့ရှ်ဘက်မှာလည်းလိုရမှာတွေရှိပါတယ်ရိုဟင်ဂျာဒုက္ခတဲ့အတိုင်းအဝန်ရဲ့သဘောထားအမြင်ပါဝင်ခွင့်တွေရဖို့လိုလို့တိပြင့်တိတိုက်တာတွေကိုလည်းအသိပေးဖို့လိုပါတယ်ဒုက္ခတွေကိုဗာစန်စားကျွန်းကိုတောင်းရှိတာမျိုးလိုတက်တနာမျိုးတွေလည်းရှိနေပါတယ
်ဟုတ်ကဲ့နောက်တစ်ချက်ကတော့ဒီ refugees international ရဲ့အစီရင်ခံစာမှာလည်းပါပါတယ်ဟိုအစိုးရမှလည်းပြောထားတာတွေ့ပါတယ်ဟိုဒါတော့နောက်တက်မဲ့ American အစိုးရအနေနဲ့ရဝင်းချာရီပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလူမျိုးတုံးတပ်ဖြတ်မှုဖြစ်နေသတ်မှတ်သင့်မသင့်ဆိုတာကိုစဉ်းစားဖို့ဆိုတဲ့ကိစ္စပါဆိုတော့လူမျိုးတုံးတပ်ဖြတ်မှုဖြစ် American ဆွေရကအတိအမှတ်ပြုလက်ခံလိုက်ခြင်းအဖြစ်ရဝင်းချာရေးဖြစ်ရှင်းတဲ့နေရာမှာဘလို့တွားတွေဖြစ်လာနိုင်တယ်လို့ယူဆထားလို့များအခုလိုတိုက်တွန်းနေရတာလည်းခင်ဗျာ
Well, I think there's great importance in calling something what it is and speaking truth. I think that's important for U.S. foreign policy credibility in general.
အစီအစဉ်အစီအတိုင်းခေါ်ဝေါ်သုံးလုံးဖို့ကအကျေကိုအရေးကြီးတယ်လို့ထင်ပါတယ်။အမေရိကန်နိုင်ငံသားမူဝါဒပေါ်အများယုံကြည်ကူးစားမှုရအောင်အမှန်တိုင်းပြောဖို့အရေးကြီးတယ်လို့လည်းထင်ပါတယ်။ဒီနည်းကသာနိုင်ငံတကာကတာဝန်ခံမှုရှိအောင်ဆောင်ရွက်နေတဲ့ရန်ရားတွေအတွက်အထောက်အကူဖြစ်နိုင်ပါတယ်။ ICJ နိုင်ငံတကာတရားရုံးကအခုဆိုရင်ဂျာဖြတ်အမိန့်ချတာမျိုးပါ။ဒါကြောင့်လည်းလူမျိုးတွန်းတက်ချက်မှုအဖြစ်သတ်မှတ်ဖို့ဆုံးဖြတ်တာဟာဘယ်လောက်အထိအလေးနဲ့ထားတယ်ဆိုတာပြတ်တရာရောက်ပါတယ်။
ဟုတ်ကဲ့နောက်ဆုံးအနေနဲ့မေးချင်တာကတော့မကြာခင်ဆိုရင်လည်းအမေရိကန်မှာအစိုးရစစ်တီးရတက်လာပါတော့မယ်ဒီအစိုးရဖွဲ့စစ်တဲမှာရိုဟင်ဂျာရေးကိုဖြည့်ရှင်းရမှာဘလို့လူတွေကအထက်ကဥဆောင်လုံနိုင်လိမ့်မယ်လို့များထင်ပါတယ်လေခင်ဗျာဘလို့လူတွေဆိုရင်တက်တော်မယ်လို့များရောယူဆထားပါတယ်ခင်ဗျာ
Well I'm not sure who the right individual would be but I am encouraged by some of the statements that come from people high ranking likely to be high ranking in the Biden administration from the past I meanfirst of all, Kamala Harris is she as a senator co-sponsored Burma Human Rights Bill.
ဘယ်သူနဲ့တင်တော်မယ်ဆိုတော့အတိအကျကျွန်တော်မပြောနိုင်ပေမဲ့အစ်မရာထူးတော်ဝန်ထမ်းဆောင်ရမယ်သူတို့ရဲ့ပြောဆိုချက်တွေကြောင့်ကျွန်တော်အားရကြည်နပ်မိတာတွေရှိပါတယ်။ Biden ဆိုရောက်ဖွဲ့မှာပထမဆုံးအနေနဲ့ Kamala Harris ဟာဆိုရင်လည်းအထက်လူတော်မှဘောမာရုံးကမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာဥပဒေချမ်းကိုပူးတွဲတင်သွင်းမှုပါတယ်။နိုင်ငံသားရေးဝန်ကြီးဖြစ်အဆိုပြုခံထားရတဲ့ Anthony Blinken ဟာဆိုရင်လည်းလူညာတွေတိုက်ခိုက်ခံရမှုစာခဲ့တဲ့၃နှစ်ပြည့်အထိမ်းအမှတ်ပြည့်ဒီကတဲ့ဩဂုတ်လ25ရက်နေ့က ရိုဟင်ဂျာအရေးတာဝန်ခံမှုရှိဖို့နဲ့နိုင်ငံသားအခွင့်အရေးရရှိဖို့ထွတ်တာလူမှုကွန်ရက်ကနေတောင်းဆိုခဲ့မှုပါတယ်။စမန်သာပါဝါဟာလည်းအစိုးရဘက်မှပါလာဖို့ရှိတာကြောင့်ရိုဟင်ဂျာအရေးထင်ရှင်းဖို့လူလူလာလာပြောဆိုကြသူတွေတော်တော်များများအစိုးရအဖွဲ့အစ်မှပါလာကြတော့မှာပါ။
ဟုတ်ကဲ့ပါဒါတော့ရွှေချာရေးနိုင်ငံတကာအတိုင်းအတာနဲ့ဥဆောင်ဖြစ်ရှင်မှုရွေးကောက်ခံသမ္မတဘိုင်ဒန်အတွက်အရေးကြီးတဲ့မူဝါဒရေးရာအကြံပြုချက်အဖြစ်ဝါရှင်တန်ခြေဆိုင် Refugees International အဖွဲ့ကဒီတစ်ပတ်ထုတ်ပြန်လိုက်တဲ့အစီရင်ခံစာကိုဥဆောင်ပြုစုသူ Daniel Sullivan ကို Skype ကနေဆက်သွယ်မေးမြန်းပြီးဒီမိုကရေစီရေးရာဆွေးနွေးခန်းအဖြစ်တင်ဆက်လိုက်တာဖြစ်ပါတယ်။ပတ်စဉ်ဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတော့ VOA မြန်မာပိုင်းရဲ့တင်ပြနေတဲ့ည9:00နာရီကနေ10:00နာရီထိနဲ့တင်လာနေမနဲ့6နာရီကနေ9နာရီရေယူအစီအစဉ်တွေမှာနားဆင်နိုင်ပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ